အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ဒုတိယအကြီးအကဲရဲ့မကြသေးခင်ကထိုင်းနိုင်ငံခီးစဉ်အတွင်းထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံရမှာဆက်အနာတင်ထားတဲ့မြန်မာနိုင်ငံအတွင်းနိုင်ငံရေးနဲ့လူသားချင်းစာနာမှုအကျပ်တဲတွေပေါ်ပေါက်နေတဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ထိုင်းသတင်းတွေမှာဖော်ပြပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဟိုချာနဲ့ CIA တူးညွှန်ကြားမှုဒေးဗစ်ကိုဟန်တို့ဘန်ကောက်မြို့တော်မှာတောက်ကြနေကတွေ့ဆုံမှုအတွင်းနေဆက်ဒေသကိုကိုဗစ်ကာကွယ်ဆေးတွေပို့ဆောင်ရင်းနဲ့လုံခြုံရေးကိစ္စတွေဆွေးနွေးတာပါဝင်နိုင်တယ်လို့အကဲခတ်တွေကခန့်မှန်းနေတာပါ။ဒီဆွေးနွေးမှုနဲ့ပတ်သက်လို့အီယာဝရီသတင်းဌာနအက်ဒီတာချုပ်ဦးအောင်စောကိုဦးဝင်းမင်းကဆက်သွယ်မေးမြန်းရမှာဦးအောင်စောကအခုလိုစရှင်းပြပါတယ
်။ထိုင်းနိုင်ငံအခြေအနေကိုဆွေးနွေးတဲ့အပြင်ဒီလုံခြုံရေးကိစ္စတွေမြန်မာနိုင်ငံအရေးကြီးပါတယ်။အဓိကအချက်ကတော့ကျွန်တော်နားလည်တာကတော့ဒီ cross border system လို့ခေါ်တဲ့နေဆက်ဖြတ်ကျော်ပြီးအကူအညီပေးကိစ္စတွေမှာကိုဗစ်ကိစ္စနဲ့ပါဝင်ပေါ့လေ။အဲ့ဒါတွေလုပ်တဲ့အခါမှာအမေရိကန်ကအဲ့ကိစ္စကိုအားကျွမ်းမံတက်လုပ်ဖို့ကြိုးစားနေတဲ့အချိန်မှာအကူအညီတွေကိုလည်း commitment ပေးထားပြီးသားလည်းဖြစ်ပါတယ်။အဲ့ဒီကိစ္စမှာထိုင်းနိုင်ငံရဲ့အကူအညီမပါပဲလုပ်လို့မရအောင်အဲ့ဒါကြောင့်ထိုင်းအစိုးရကလာပြီးတော့ဆွေးနွေးတာပေါ့လေဒီ CIA ဒုတိယအကြီးအကဲနဲ့ဒါပေမဲ့အဲ့ဒီကိစ္စမတိုင်ခင်မှာလဲ UN မှာတာဝန်ထမ်းဆောင်နေတဲ့ US Ambassador တို့ဝင်းဒီ Sherman တို့ကနေပြီးတော့ဒီ Deputy Assistant Secretary of State ကနေပြီးတော့ထိုင်းနိုင်ငံကိုလာပြီးတော့ဒီ Cross Border Assistant နဲ့ပတ်သက်ပြီးတော့လာဆွေးနွေးတယ်ပေါ့နော်ဒီမြေသက်ဖြတ်ကျော်ပြီးအကူအညီပေးကိစ္စတွေပေါ့ဒီဆွေးနွေးတဲ့ကိစ္စတွေကို follow up လုပ်တာကအခု CIA ဒုတိယအကြီးအကဲလောက်တာလို့ကျွန်တော်နားလည်ထားပါတယ်
ဟုတ်ကဲ့အဲ့တော့အခုလိုဒီအချက်ချက်ဆွေးနွေးနေရတာကလက်တွေ့လုပ်တဲ့နေရာမှာဘလို့အသေးစိတ်အနေထားမျိုးတွေရှိနေလို့လဲ
နေဆက်မှာရှိတဲ့ဒေါက်တာစင်ဒီယာမောင်တို့ဖွဲ့စည်းတွေ EAO လို့ဖြစ်တယ်အမဒီဒီလက်နက်ကိုင်တိုင်းနာဖွဲ့တွေတခြား NGO တွေပြီးတော့ US Aid လို့ IRC လို့အဖွဲ့အစည်းတွေနဲ့အားလုံးပူးပေါင်းပြီးလောက်မှာဖြစ်တဲ့အတွက်ကြောင့်လုပ်တဲ့အခါမှာလည်းထိုင်းနိုင်ငံနဲ့လုပ်မှာမဖြစ်တဲ့အတွက်ကြောင့်ထိုင်းနိုင်ငံရဲ့အကူအညီကိုသူကလိုအပ်နေတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့အဓိကကိုဗစ်ကိစ္စအပြင်လူကြိုရေးကိစ္စကလည်းပါတယ်ဆိုတာကတော့ဒုဝန်ကြီးချုပ်နဲ့လူကြိုရေးဆိုင်ရာအဓိကတာဝန်ရှိတဲ့သူပေါ့နော်လက်ရှိစစ်ကောင်စီရဲ့ဒုက္ခထားလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းပရဗုတ်ဝန်ဆွေဝန်နဲ့လည်းတွေ့ရဆိုတော့ဘလို့အသေးစိတ်အနေထားမျိုးကိုဆွေးနွေးတာလဲ
ထိုင်းမြန်မာနယ်စပ်နဲ့တရုတ်မြန်မာနယ်စပ်ကိုကြည့်မယ်ဆိုရင်တရုတ်မြန်မာနယ်စပ်မှာဆိုရင်တရုတ်အစိုးရကနေပြီးတော့EAO တွေနဲ့တွဲပြီးတော့ဒီကိုဗစ် prevention ကိစ္စတွေကိုဗစ်ဆီးထိုးတဲ့ကိစ္စတွေကိုသူတို့အောင်မြင်တော့နိုင်ခဲ့တာကိုလည်း US ကအထူးပြုလေ့လာခဲ့တာကျွန်တော်တို့တွေ့ရတယ်။အဲ့ဒီအခါမှာထိုင်းမှာဆိုရင်လည်းဒီ COVID ကိစ္စနဲ့တွဲပါလာမှာတော့လုံခြုံရေးကိစ္စပေါ့လေ။ဒီလက်နက်ကင်အဖွဲ့တွေနဲ့နောက်ပြီးတော့အခုနောက်ဆုံးဒီထိုင်းမြန်မာနယ်စပ်ကိုရှစ်ပြောင်းလာတဲ့အထောင်နဲ့တောင်းနဲ့ချီရှိတဲ့နိုင်ငံရေးအာဏာသိမ်းပြီးနောက်မှာရောက်လာတဲ့သူတွေပြီးတော့ PDF အဖွဲ့တွေ CDM အဖွဲ့တွေအဲ့တို့တွေရှိတယ်ပေါ့နော်။ရှိတဲ့အခါကျတော့ဒီလူတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလည်းထိုင်းအကြီးအကဲတွေနဲ့ဆွေးနွေးကြလို့အယူဆလို့ရပါတယ
်ဟုတ်ကဲ့ဒီနေ့မှဘာကြောင့်အခုလို့ဆွေးနွေးဖို့လိုခဲ့တာလဲ
ဘာကြောင့်လဲဆိုတော့ဒီနေဆက်တည်ငြိမ်ရေးကိုထိုင်းကလိုအပ်နေတယ်ဒါပေမဲ့နေဆက်မှာလည်းအာဏာသိမ်းတဲ့အချိန်ဆက်ပြီးတော့ကိရင်နေဆက်မှာတည်ငြိမ်မှုတွေဒုက္ခတွေထွက်လာတာတွေနိုင်ငံတွေထွက်လာတာတွေဒါအပြင်ဖြစ်ခတ်မှုတွေလည်းနေပုံကျတဲ့ကိစ္စတွေလည်းဖြစ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စတွေဖြစ်နေတဲ့အခါမှာဒီ8 day assistant တွေကိုအကူအညီပေးမှာဒီ area အကုန်လုံး coordination ဘယ်လိုရအောင်လုပ်မလဲဆိုတဲ့ကိစ္စတွေကလည်းအဓိကဒီထိုင်းနဲ့အမေရိကန်မှာဆွေးနွေးတဲ့အချက်တွေလိုပဲကျွန်တော်သုံးသပ်ချင်ပါတယ်
ဟုတ်ကဲ့မြန်မာနိုင်ငံရေးတစ်ခုလုံးအခြေအနေနဲ့ပတ်သက်လို့ရော
မြန်မာနိုင်ငံရေးတစ်ခုလုံးနဲ့တော့မပြောလို့မရဘူးထင်တယ်လေအခုဖြစ်နေတဲ့အခြေအနေတွေအကုန်လုံးကိုထိုင်းနဲ့ပတ်သက်ပြီးတော့အမေရိကန်ကအားလုံးကိုဆွေးနွေးနေတာရှိတယ်ထိုင်းကလက်ရှိထိုင်းအစိုးရကသူ့ရဲ့ရည်တည်ချက်ကိုဖွင့်ပြီးမပြောရတဲ့ကိစ္စတွေကိုလည်းအားမလို့အမြတ်ဖြစ်တာရှိမှာပေါ့နော်ဒါပေမဲ့ထိုင်းနိုင်ငံအနေနဲ့အမေရိကန်ရဲ့အရင်ကtraditionally သူကလည်းမဟာမိတ်အဟောင်းဖြစ်တဲ့အတွက်ကြောင့်ထိုင်းနဲ့ US ကမှာတော့မြန်မာပြည်မှာဖြစ်ပေါ်နေတဲ့ကိစ္စတွေကိုသူတို့ဆွေးနွေးမယ်ဆိုတာအသေးချာပဲဖြစ်တယ်မြန်မာပြည်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပေါ့နော်ဒါပေမဲ့ဘလောက်ထိရင်းရင်းကြီးကြီးပြုံပြုံလင်းလင်းဆွေးနွေးနိုင်လဲဆိုတော့ပြဿနာရှိတာပေါ့ဘာကြောင့်လဲဆိုတော့ဒီနေ့လက်ရှိထိုင်းဆိုတာလည်းမြန်မာစစ်ကောင်စီနဲ့မြန်မာစစ်ဘုတ်ချုပ်တွေနဲ့အနုံငုံရင်းသူဖြစ်တဲ့အဘကစစ်ကောင်စီလူကြီးတွေပေါ်မှာလည်းတစုံတရာဒီ inferiority ရှိတယ်ဆိုတာကိုအမေရိကန်ကလည်းသဘောပေါက်ထားတယ်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးအောင်စောခင်ဗျာ